လေးရှားနိုင်ငံကလွှတ်တော်အမတ်တွေအနေနဲ့သူတို့ကြိုက်တဲ့ကုစရယ်လောင်းကိုဝန်ကြီးချုပ်အဖြစ်အဆိုပြုတင်ပြဖို့မလေးရှားပြည်ကတတ်မှတ်ပေးထားတဲ့နောက်ဆုံးရနီးလာရတဲ့အမြောက်ဝန်ကြီးချုပ်အဖြစ်အရွေးခံရရေးပြိုင်ဆိုင်တာတွေဒီကနေ့မှာအကျိတ်နဲ့ဖြစ်လာနေပါတယ်မလေးရှားနိုင်ငံတော်မှာကိုဗစ် -19 ကပ်ရောဂါကူးစက်မှုမြင့်မားနေပြီးကျန်းမာရေးစောင့်ရှောက်မှုကလည်းလုံလောက်မှုမရှိတာကြောင့်အထူးထွေရွေးကောက်ပွဲသစ်ကျင်းပဖို့ကိစ္စကိုဘရင်ဆူတန်အဗ်ဒူလာဆူတန်အာမက်ရှားကပယ်ချထားပါတယ်။တနင်္လာနေ့ကနှုတ်ထွက်သားတဲ့ဝန်ကြီးချုပ်မူဟီဒင်းယက်စင်းနေရာမှာဆက်ခံမဲ့သူကိုရွေးချယ်နိုင်တဲ့အထိသူ့ကိုအိမ်ဆောင်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်ဘရင်ကခန့်အပ်ထားပါတယ်။ဝန်ကြီးချုပ်မူဟီဒင်းဟာသူ့ရဲ့ညွန်မောင်းအဖွဲ့ထဲမှာမညီမညွတ်ဖြစ်လာတာကိုဗစ်ကပ်ရောဂါအရေးသူ့အစိုးရအဖွဲ့ရဲ့ကင်တွယ်ဖို့ညံ့ဖြစ်နေလို့မြင်ကြပြီးလူလူရဲ့မကျေနပ်မှုတွေတိုးလာခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်ပြီးတနစ်ခွဲတော်မပြည့်ခင်မှာပဲနှုတ်ထွက်သွားတာပါမလေးရှားနိုင်ငံမှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာထားတာ9လကြာပြီဖြစ်တယ်လို့ဇွန်လကတည်းကလော့ခ်ဒေါင်းချပြီးလုံးဝပိတ်ပင်ကန့်သက်ထားတဲ့ကြားမှာပဲကမ္ဘာမှာကူးစက်သေဆုံးမှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပါတယ်